ကမ္ဘာ့စစ်မှုအင်အားကြီးနိုင်ငံခုနှစ်နိုင်ငံရဲ့ G7 ထိပ်သီးစည်းဝေးပွဲဒုတိယအနေနဲ့နောက်ဆုံးနေ့ဖြစ်နေဒီကနေ့ဂျာမနီနိုင်ငံမှာခေါင်းဆောင်တွေဆက်လက်တွေ့ဆုံဆွေးနွေးကြပြီးရာသီဥတုပြောင်းလဲလာခြင်းနဲ့ဆိုင်းရင်လိုအပ်ချက်ဆိုင်းရန်ကိစ္စရပ်တွေကိုဆွေးနွေးကြသလိုအာဖရိကနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်ထိပ်သီးဆွေးနွေးပွဲတနင်္ဂနွေနေ့ကမစတင်ခဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့တီးခြားတွေ့ဆုံခဲ့ကြပြီးယူကရိန်းအပြစ်ခံရရေးသဘောတူညီချက်နဲ့ပတ်သက်ပြီးရုရှားဘက်ကလှုပ်ဆောင်ပုံပေါ်မှာမူတည်ပြီးရုရှားဘက်မှာစီးပွားရေးအရာဒဏ်ခတ်မှုတွေဘယ်လောက်ကြာကြာဆက်ပြီးထားတယ်လဲဆိုတဲ့အပေါ်နိုင်ငံသဘောတူညီချက်ရယူခဲ့ကြတယ်လို့သမ္မတအင်ဂျီရောကပြောပါတယ်။ယူကရိန်းရေးမှာရုရှားရဲ့လှုပ်ဆောင်မှုတွေကြောင့်ရုရှားအစိုးရအနေနဲ့ G7 ဆက်မှုထိပ်သီးအင်အားကြီးနိုင်ငံအတိုင်းဝိုင်းရဲ့စံတန်ဖိုးတွေနဲ့မတန်ဘူးလို့ဂျာမနီဝန်ကြီးချုပ်မာကယ်ကဂျမန်တန်လန့်ဌာနအေရာဒီကိုပြောပါတယ်လောလောဆယ်မှာအဆန့်တားတွေရှိနေပြီးဒါကိုဘယ်လိုကြော့ဖြတ်မလဲဆိုတာမသိသေးပါဘူးလို့ဝန်ကြီးချုပ်မာကယ်ကပြောခဲ့တာပါဆက်မှုအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်ဖို့အတွက်မဖိတ်တာဒီနှစ်ဒုတိယနှစ်ပါယူကရိန်းနိုင်ငံခရိုင်းမီးယားကိုရုရှားကျူးကျော်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကသူ့ကိုထိပ်သီးအစည်းအဝေးကနေပယ်ခဲ့တာဖြစ်ပါတယ်